ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းနှစ်ခုကြားကဒါဟာဇာရဖြစ်စေဖို့အခြေအနေဟာအယက်တာအစိုးရတည်ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတရားဖြစ်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကမနေ့ကလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမိန့်ခွန်းမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာအပြစ်တင်ရှုံချတာမျိုးထက်အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရာရောက်လိမ့်မယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်။အတောင်းဆုံးကိုတော့မိုက်တန့်စင်ကတင်ပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကအချိန်တွေဟာရင်းနဲ့မတူပြောင်းလဲမှုတွေရှိခဲ့ပြီလို့လူခွင့်ကောင်စီကိုတက်ရောက်လာတဲ့မြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လို့အစိုးရတက်အနေနဲ့ပြဿနာများစွာကိုရင်ဆိုင်နေရဆဲဖြစ်ပြီးတော့အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်အရေးကိစ္စဟာလည်းအစိုးရတက်အတွက်ကြီးမားတဲ့စိန်ခေါ်မှုတရဖြစ်တယ်လို့လူခွင့်ကောင်စီမင်းကမာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောပါတယ်
။ The other major challenge is to bring harmony to the two communities in Rakhine State, which has been dominating international attention for some time.
နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနှစ်ခုအကြားတဟဇာတာရှိရေးဟာအဓိကစိန်ခေါ်ချက်တရဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးဟာအင်မတန်ရှုပ်ထွေးပွေလီပြီးပြဿနာတွေကနိုင်ရှိုင်းလွန်ပါတယ်။လူမှုအတိုင်းဝိုင်းနှစ်ခုအကြားမှာအမြင့်သဘောထားကွဲပြားမှုကနက်နက်ရှိုင်းရှိုင်းရှိနေပြီးတော့တစ်ဖက်ချင်းစီမှာလည်းသမိုင်းနဲ့ချီအမြင့်တွယ်လာတဲ့စိုးရိမ်ကြောင်းကြမှုတွေကအခိုင်အမာရှိနေတာပါ
။ဒါကြောင့်လေရခိုင်ပြည်နယ်ပြည်ထနာကိုမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဖြည့်ဆည်းနိုင်ဖို့အချိန်ကာလတစ်ခုယူရလိမ့်မယ်လို့ပြောပါရယ်။လူခွင့်ကောင်စီရဲ့ရခိုင်ပြည်ပြောဆိုဆောင်ရွက်ချက်တွေဟာပြည်ထနာမဖြစ်စေဘဲနဲ့ပြည်ထနာဖြည့်ထုတ်မှုအစိပ်ပိုင်းတရဖြစ်စေလိုတယ်လို့ဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပါရယ်။မြန်မာနိုင်ငံဟာဆယ်စုနှစ်နဲ့ချီပြီးတော့ပြည်တွင်းပြည်ပခါတွေပြည်တွင်းစစ်တွေရင်ဆိုင်ခဲ့ကြရတာမို့အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဟာအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးရရှိဖို့ဖြစ်တယ်လို့ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ဗီဒီရှာကိုစလေကတော့မြန်မာနိုင်ငံတွင်းအယက်သားအစိုးရပြောင်းလဲတဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းမှုတိုးတက်လာမှုတွေကိုကြိုဆိုခဲ့ပါရယ်။ဒါပေမဲ့လည်းရခိုင်ရေးနဲ့တိုင်းဒေသတွေကမတည်ငြိမ်မှုတွေပေါ်မှာတော့ဆိုရင်ကြောင်းလူခွင့်ကောင်စီမှပြောသွားပါရယ်
။ Burma's progress towards democratic transition and the election of a new civilian administration is of course to be welcomed. However,
မြန်မာနိုင်ငံမှာရွေးကောက်ပွဲရလဲအရာအပြစ်အဆိုးရတက်လာခဲ့တာနဲ့ဒီမိုကရေစီလမ်းကြောင်းဘက်ပြောင်းလဲမှုတွေကိုကြိုဆိုပါရယ်။ဒါပေမဲ့ရခိုင်ဒေသကရိုဟင်ဂျာတွေပေါ်လုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့တင်ပြချက်တွေပေါ်မှာအင်တန်စိုးရိမ်မိပါရယ်။ဒါပြင်ကချင်နဲ့ရှမ်းပြည်ဒေသတွေမှာပိုပြင်းပြင်းထန်ထန်ဖြစ်လာတဲ့ပြည်ပခါတွေပေါ်မှာလည်းစိုးရိမ်မိပါရယ်။ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ထားရှိရေးတက်တန်းတိုးပြီးခိုင်မာတဲ့ဆုံးဖြတ်ချက်တွေချသွားနိုင်ဖို့အတွက်ထောက်ခံသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်တက်တန်းတိုးရေးလုပ်မဲ့ဆုံးဖြတ်ချက်တွေကိုတင်သွင်းသွားဖို့ရှိတယ်လို့ဒီကနေ့မှပဲပြောသွားပါရစေ။အခုကျင်းပနေတဲ့လူခွင့်ကောင်စီညီလာခံပြည်မှာတခြားနိုင်ငံတွေကအထူးစိုးရိမ်နေကြတဲ့ကိစ္စရပ်တွေနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စဟာလည်းထိတ်တန့်ဆွေးနွေးပြောဆိုစရာဖြစ်လာနိုင်တယ်လို့ယူဆသုံးသပ်နေကြပါတယ်။အထူးသဖြင့်တော့ PK ရဲ့နှစ်ကုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသအကြမ်းဖက်မှုဖြစ်တဲ့နောက်ပိုင်းအစိုးရစစ်စင်ရေးတွေအတွင်းလူခွင့်ရင်ချိုးဖောက်မှုတွေဆူဆူရွရွရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအစီအငစာတွေကြောင့်ရခိုင်ရေးကိစ္စဟာနိုင်ငံတကာမှာစိတ်ဝင်စားဖြစ်လာတာပါ။မြန်မာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်ချင်းကတော့ဒီဆွဆွဲချက်တွေပြင်းထန်လွန်ပြီးတော့လွန်ကျွန်ပြောဆိုမှုတွေလည်းရှိနေတယ်လို့လူခွင့်ကောင်စီမှတုံ့ပြန်ထားပါတယ်
။ We are surprised by the recent allegations contained in the flash report unilaterally released
ဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့လူတစုကိုတွေးဆမေးမြန်းပြီးတစ်ဖက်သက်ထုတ်ပြန်လာတဲ့ OHCHR လူအခွင့်အရေးမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေကြောင့်အတော်လေးအံ့အားသင့်တုန်လှုပ်ရပါတယ်ဒီဆွဆွဲချက်တွေမှန်မှန်အတိမပြုတ်နိုင်သေးပေမဲ့လို့ဒီဆွဆွဲချက်တွေဟာပြင်းထန်လွန်းတာကြောင့်ကျွန်တော်တို့အတော်လေးစိုးရိမ်ကြီးဖြစ်ရပါတယ်လုံခြံသတင်းမှားတွေလည်းရှိနေတဲ့အခါကျတော့ဒီဆွဆွဲချက်တွေကိုယုံကြည်ဖို့အတော်လေးသတိထားရမှာပါ
လူခွင့်ကောင်စီအစည်းအဝေးမှာတော့အခုလိုရခိုင်ပြည်နယ်မွတ်စလင်ရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွင်ဖြစ်ကြတဲ့ဆော်ရီအာရေဗီယာ၊အယ်ဘေးနီးယားနဲ့ဘရိန်းနိုင်ငံတို့ကလည်းစိုးရိမ်ကြောင်းထောက်ပြပြောဆိုခဲ့ကြပါတယ်။ရခိုင်ကိစ္စအပဝင်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့လာမယ့်မတ်လ13ရက်နေ့မှာမြန်မာလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကလူခွင့်ကောင်စီကိုအစည်းအဝေးခံဖို့ရှိနေပါတယ်ရှင်။